အမေရိကန်ပြည်ထောင်စုမှာသမ္မတကိုတရားစွဲဖို့စုံစမ်းစစ်ဆေးမှုတွေလုပ်နေရတဲ့အရင်ခံအကြောင်းရင်းဖြစ်တဲ့ယူကရိန်းနိုင်ငံနဲ့ပတ်သက်လို့သမ္မတရဲ့အစိုးရအဖွဲ့လှုပ်ဆောင်မှုတွေကိုနိုင်ငံခြားဝင်ကြီးမိုက်ပွန်ပြိုကကာကွယ်ပြောဆိုသွားပါတယ်။ဒီချက်မှာဆိုရင်သမ္မတရဲ့လုပ်ရက်ကအနည်းဆုံးတော့မတင်တော့ဘူး။အဆိုဆုံးဆိုရင်တော့သမ္မတရဲ့အာဏာကိုအလွယ်တုံးစားလုပ်တာဖြစ်နိုင်ရဲဆိုပြီးတော့လွတ်တော်ကသမ္မတကိုရှာထုတ်ကဖယ်ရှားဖို့အထိဖြစ်နိုင်တဲ့အခုဆွဆွဲချက်တွေကိုဝင်ကြီးပွန်ပြိုကပေးချသွားပါတယ်။အတွင်တရင်ပြည်တိုင်ကြားသူတို့ရဲ့အဆိုအရယူကရိန်းသမ္မတဗလိုဒိုမီယာဇယ်လန်စကီနဲ့ဇူလိုင်25ရက်နေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတထရမ်ကသူ့ရဲ့နိုင်ငံရေးကြံချက်ဖြစ်တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့စုံစမ်းပေးဖို့တိုက်တွန်းခဲ့တဲ့ဆိုတဲ့ကိစ္စမှာသမ္မတကိုတရားစွဲဆိုနိုင်လောက်သလားဆိုပြီးအောက်လွတ်တော်နေရအများစုကိုထိန်းချုပ်ထားတဲ့ဒီမိုကရက်တွေကစစ်ဆေးနေတာပါ။အဲဒီတယ်လီဖုန်းဆက်ပြောဆိုမှုကိုသူကြားခဲ့ကြောင်းဝန်ခံထားတဲ့ဝန်ကြီးပွန်ပြိုကတော့သမ္မတထရမ်အစိုးရအနေနဲ့ယူကရိန်းနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတွေနဲ့တာလှုပ်ဆောင်ဖို့အထူးအာရုံစိုက်ခဲ့တယ်လို့လည်းပြောဆိုပါတယ်။